မြန်မာနိုင်ငံဟာအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်တစ်ရက်ဖြစ်တာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့စင်ကာပူနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဖိတ်ကြားလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေအတွက်တော့တာဝန်ခံတာဝန်ယူမှုရှိကြဖို့လည်းတတိပေးလိုက်ပါတယ်။ဒေါက်ခင်မျိုးသက်ကပဲအပြည့်စုံကိုဆက်ပြီးပြောပြပေးမှာပါရှင်။
အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေတက်ဖို့အတွက်စင်ကာပူကို၄ရက်ကြာခီးသွားနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပထမနေ့မှာပဲ ABIS အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာမင်းကွန်းပြောကြားခဲ့တာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတကာကစီးပွားရေးအကြံပေးတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေတက်ရောက်လာကြတဲ့ ABIS အစည်းအဝေးမှာဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံဟာအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်တရဖြစ်တာမို့လာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်ဖိတ်ခေါ်ခဲ့ပါတယ်
။ The opening of Myanmar's markets is now in full swing. As what has been referred to
မြန်မာနိုင်ငံမှာဈေးကွက်ပွင့်လင်းလာရေးအတွက်အရှိန်အဟုန်နဲ့ဆောင်ရွက်နေပါပြီ။ကျမတို့နိုင်ငံကိုအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်လို့ခေါ်ကြပါလေ။ဒီလိုခေါ်တဲ့အတိုင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအခွင့်အလမ်းတွေအများအပြားရှိပါတယ်။တချို့ကမြင်သာပါတယ်။တချို့ကတော့အမျှော်အမြင်ကြီးမှုနဲ့ဖြစ်စေ၊တွေးခေါ်ကြံစားမှုနဲ့ဖြစ်စေတွေ့မြင်နိုင်ပါတယ်။ကျမတို့နိုင်ငံကိုအရှိတောင်အာရှမှာအလားအလာရှိတဲ့နောက်ဆုံးဈေးကွက်လို့ဘာကြောင့်ခေါ်တယ်ဆိုတာကိုရှင်းပြပါစီ။ကျမတို့မှာမြင်ရှိသလိုလူငယ်လူအားရှင်တွေလည်းကောင်းကောင်းရှိပါတယ်။ဒါအပြင်ကျမတို့စီမမဖို့ထုတ်ရသေးတဲ့တရားစတာအရင်းမြစ်တွေလည်းအများကြီးရှိပါတယ်။ဒါတွေကိုဖော်ထုတ်ဖို့ပဲဖြစ်ပြီးအမြတ်ထုတ်တာမျိုးဆိုရင်တော့မကောက်ပါဘူး
။အခုလိုအရင်းမြစ်တွေဖော်ထုတ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေလွယ်ကူချုံးမွေအောင်အားလုံးပါဝင်ပြီးပြည်သူကိုဗဟိုပြုတဲ့စီးပွားရေးမူဝါဒတွေချမှတ်ခဲ့တယ်လို့ရင်းနှီးမြှုပ်နှံသူတွေအတွက်ပိုးပြီးအဆင်ပြေစေမဲ့အခြေအနေကောင်းတွေဖြစ်လာစေဖို့အတွက်ပြုပြင်ပြောင်းလဲမှုတွေချမှတ်လှုံ့ဆောင်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကိုပါပြဋ္ဌာန်းခဲ့တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်ကအခုလိုရင်းနှီးမြှုပ်နှံသူတွေအဆင်ပြေချောမွေ့စေဖို့အတွက်ဆောင်ရွက်နေတယ်လို့ရင်းနှီးမြှုပ်နှံသူတွေဘက်ကလည်းတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့ပါတတိပေးခဲ့ပါတယ
် We are very concerned with responsible business because as a country that was under authority
မြန်မာနိုင်ငံမှာစီးပွားရေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုမရှိမှာကိုကျမတို့သိစိုးရိမ်ပါတယ်ဘာကြောင့်လဲဆိုတော့တခြားနိုင်ငံတွေနဲ့မတူတာကမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အာဏာရှင်စနစ်အောက်မှာနေခဲ့ရတာမို့တာဝန်ခံတာဝန်ယူမှုနဲ့ပတ်သက်ပြီးသိမသိကြတာများပါတယ်။အရာအလုံးကိုအုတ်ချုပ်သူတွေကပဲတာဝန်ယူစီမံခန့်ခွဲပြီးဘယ်သူကမှဘာတဝန်းမှမယူခဲ့ကြတာကြောင့်ဖြစ်ပါတယ်။ဒါကြောင့်တခြားကဏ္ဍတွေလိုပဲစီးပွားရေးကဏ္ဍမှာလည်းတာဝန်ယူမှုအသိစိတ်ရှိလာစေချင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတာဝန်ခံတာဝန်ယူမှုရှိတဲ့ကောင်းမွန်တဲ့စီးပွားရေးလှုပ်ဆောင်မှုတွေလှုပ်စီချင်ပါတယ်။ရင်းနှီးမြှုပ်နှံမှုမှာလုံခြုံမှုရှိုံသာမကအတွေ့အကြုံသိမ့်ရှိတဲ့ကျမတို့ပြည်သူအလုံးအသိရှိလာစေပြီးကျမတို့မျှော်မှန်းတဲ့စီးပွားရေးဖြစ်လာအောင်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြစီချင်ပါတယ်
။အစိုးရနဲ့ပုဂ္ဂလိကကဏ္ဍရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံမှာအောင်မြင်မှုကိုလက်တွေ့မြင်နေရပြီးဒါကိုတီလဝါဆက်မှုစုံမှာမြင်တွေ့နိုင်ကြောင်းနဲ့ American Germany ပြင်သစ်အပါအဝင်အနောက်နိုင်ငံတွေနဲ့ဂျပန်တရုတ်အိန္ဒိယစင်ကာပူအပါအဝင်ဒေသရင်းနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံနေကြတာဖြစ်ပြီးအချိန်တိုကာလအတွင်းမှာပဲစုစုပေါင်းရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ1,460တန်းရခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်နောက်ထပ်ရင်းနှီးမြှုပ်နှံမှုအတွက်ဆရာထက်တန်မှုတွေပါတွေ့နေရပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်ရှင်သန်လာနေတယ်လို့လည်းပြောပါတယ်။
Myanmar's re-emergence comes at a time when the world is facing rising protectionist sentiments, a shift away from multilateralism in favor of bilateralism, and in some cases,
Myanmar ကိုကြိုးစီးပွားကာကွယ်မှုဝါဒတွေအရှိန်အဟုန်မြင့်မားနေသလိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကနေနိုင်ငံချင်းဆက်ဆံရေးကိုပုံမအသာပေးလာကြတာတွေတွေ့ရပြီးတချို့ဆိုတကားပိဝါဒကိုပါကျင့်သုံးလာကြတာကြောင့်အချို့နိုင်ငံတွေမှာငွေကြေးနဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်ပေါ်နေပြီးမြန်မာနိုင်ငံမှာတော့စီးပွားရေးပြန်လဲရှင်သန်လာနေပါတယ်။ဒီကနေ့မြန်မာနိုင်ငံဟာလွန်ခဲ့တဲ့ဆယ်နှစ်ကနေမတူတော့ပဲမကြုံစဘူးကမ္ဘာမက်ခရိုစီးပွားရေးစနစ်ပြောင်းလဲလာတာရဲ့အကျိုးသက်ရောက်မှုတွေကိုခံစားရနိုင်တဲ့အနေအထားမှာရှိနေပါတယ်။
ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့2018အတွက် အာရှတရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာ6ရာခိုင်နှုန်းရှိနေချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိုလာမယ့်နှစ်အတွက်9ရာနှုန်းတိုးလာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားတာဖြစ်ပါတယ်။ဒီလိုစီးပွားရေးအလားအလာကောင်းတွေရှိနေတဲ့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့အတွက်အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာဒေါ်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တာပါ။